ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လနဲ့ချီပိတ်ထားရတဲ့တင်းတင်းနိုင်ငံကနမစ်ကျော်အိုင်ဖယ်တာဝါမျှော်စင်မျိုးစတပ်တင်းဒီကပထမဆုံးအကြိမ်ပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။အိုင်ဖယ်တာဝါမျှော်စင်ကိုပြန်ဖွင့်ပေးလိုက်တာဟာကရောဂါကနေဥရောပနိုင်ငံတွေတဖြည်းဖြည်းချင်းပြန်လည်လန်းထူလာတာကိုပြလိုက်တာလည်းဖြစ်ပါတယ်။စီးပွားရေးပြန်လည်ဖွင့်လှစ်ပေးဖို့နဲ့လူလူကျမကြီးအကြာချိန်ဆနေရတဲ့ဥရောပနိုင်ငံတွေမှာနေရာဒီအားလိုက်ရဲ့ခီးဒေါ်လာရေးနဲ့ပတ်သက်ပြီးအကောင်းမြင်နေကြပြီးလူချင်းခက်ခွက်ခွာနေတဲ့စီကံသမချက်တွေနဲ့ရောဂါခြေခံလိုက်တဲ့ apps တွေကလူတွေခီးသွားဖို့အတက်စီလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ Eiffel Tower ကိုလာရောက်လည်ပတ်သူတွေဟာရောဂါကူးစက်မှုအနေနဲ့ကင်းရှင်းရေးအတွက်မျှော်စင်ပေါ်ကရှုမျှော်ခြင်းနေရာသုံးခုကိုတက်ဖို့အသုံးပြုတဲ့ဓာတ်လေကားတွေကိုပိတ်ပင်ထားမှဖြစ်ပြီးရှုမျှော်ခြင်းနေရာတစ်ခုကိုသာဖွင့်လှစ်ပေးထားမှဖြစ်ပါတယ်။မျှော်စင်လာရောက်သူ Ether တွေကိုနိုင်ငံဘက်ကနေ45မိနစ်ကြာတက်ရတဲ့လှေကားအဆင့်684ဆင့်ရှိတဲ့မျှော်စင်ဒုတိယဓာတ်ထိလွတ်လပ်လပ်တက်ရောက်ခွင့်ပေးထားကြောင်း Eiffel မျှော်စင် website မှာဖော်ပြထားပါတယ်။ကရောဂါကြောင့် Eiffel Tower ကိုမနက်ကလေးကပိတ်ထားရတဲ့အတွက် American Dollar တန်း30ထိခိုက်နေတာရကြောင်းမျှော်စင်တာဝန်ရှိသူ Patrick Brandori Ball ကပြောပါတယ်။မျှော်စင်ကိုပိတ်ထားတာကဒုတိယကမ္ဘာစစ်နောက်ပိုင်းမှာအခုတခါအကြဆုံးလို့လည်းသူကပြောပါတယ်ခင်ဗျ။